ရခိုင်နောက်ပိုင်းကမင်းပြမြို့နယ်မှာ WHO ကပြစ်ခတ်ခံရပြီးဝန်ထမ်းတဦးတည်ဆုံသွားတာနဲ့ပတ်သက်ပြီးအစိုးရကစုံစမ်းစစ်ဆေးရေးကော်မတီဖွဲ့တဲ့အပေါ်ဝေဖန်မှုတွေရှိနေတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်နောက်ပိုင်းကမင်းပြမြို့နယ်မှာ WHO ကပြစ်ခတ်ခံရပြီးဝန်ထမ်းတဦးတည်ဆုံသွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့တမတယုံကစုံစမ်းစစ်ဆေးရေးကော်မတီတစ်ခုကိုဖွဲ့စည်းလိုက်တယ်လို့တမတယုံကဒီကနေ့ထုတ်ပြန်ထားပါတယ်။အခုဖွဲ့လိုက်တဲ့ကော်မတီထဲမှာပြည်သူ့လွှတ်တော်ရဲ့နိုင်ငံသားများမူလအခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစောကတော့ဒီကော်မတီထဲမှာဥက္ကဋ္ဌဖြစ်တာဝန်ယူထားသလိုနိုင်ငံတော်သမ္မတရုံးမှာတွေးဖက်တာဝန်ယူထားတဲ့ဗိုလ်မှူးကြီးထင်လင်းကတော့အတွင်းရေးမှူးဖြစ်တာဝန်ယူထားပြီးကမ္ဘာကုလသမဂ္ဂအကြီးအကဲအကြံပေးပုဂ္ဂိုလ်အငင်းစားဒေါက်တာစုစုတာထွန်းနဲ့လူ개ပြန်ညွှန်ကြားမှုဒေါက်တာအောင်သူရင်တို့ကတော့ဒီကော်မတီထဲမှာအဖွဲ့ဝင်ဖြစ်တာဝန်ယူထားကြတာလည်းဖြစ်ပါတယ်။မင်းပြမျိုးနဲ့မှာ WHO ရင်ပြစ်ခတ်ခံရတာဟာအဖွဲ့ကပြစ်တာဖြစ်တယ်လို့တက်မတော်ကပြောဆိုထားသလိုအစိုးရကလည်းထုတ်ပြန်ထားတာဖြစ်ပြီးမှအခုချိန်မှာစုံစမ်းစစ်ဆေးရေးကော်မတီပွဲရတာဟာ WHO ရဲ့တောင်းဆိုချက်ကြောင့်ဖြစ်တယ်လို့နိုင်ငံရေးလှလသုံးသပ်သူဦးစည်သူအောင်မြင့်ကဘူရော်ရေကိုပြောပါတယ
်။စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ရတဲ့အဓိကအကြောင်းရင်းက WHO ကိုယ်တိုင်ကတောင်းဆိုလို့ WHO ကသူတို့ဒေချာတောင်းဆိုထားတယ်။ဒီအနေနဲ့ပတ်သက်တဲ့ပတ်သက်ပြီးတော့မှ WHO စစ်ဆေးဒီလုပ်ပြီးပါဆိုပြီးတော့မှသူတို့တောင်းဆိုတော့အခုလက်သမဂ္ဂလောက်ခံအဖွဲ့ကြီးတစ်ခုကအဲ့လိုတောင်းဆိုတဲ့ခါကျတော့ဒီမှာအစိုးရအနေနဲ့တော့တာဝန်ကိုလုပ်ပြရတာပေါ့နော်အဲ့ဒီသဘောပါ
နိုင်ငံတော်သမ္မတယုံကဖွင့်လိုက်တဲ့စုံစမ်းစစ်ဆေးရေးကော်မတီနဲ့ပတ်သက်ပြီးပြည်သူလူထုတွေကြားမှာဖြစ်စဉ်မှန်ကိုဖော်ထုတ်နိုင်ပါမလားဆိုတဲ့စိုးရိမ်စိတ်တွေလည်းရှိနေကြပါမယ်ဒီစုံစမ်းမှုကနေရလကောင်းတွေထွက်လာနိုင်တယ်လို့ဦးစေသူအောင်မြင့်ကတုံ့တာပါတယ်အဲ
ဒီလက်ကစုံစမ်းစစ်ဆေးမှုကိုဖြစ်မဖြစ်ဆိုတာကတော့ကျေးရကသူ့ဘောင်ထဲမှာသူလက်လက်မိတဲ့ဟာပေါ့နော်ဒီဟာတွေကိုပဲသူထည့်ရမှာတခြားတွေကတော့သူတို့ကိုထည့်လို့ပဲဖြစ်မလဲဥပမာဆိုရင်ဟိုလက်မကိုက်အဖွဲ့စင်ကအကြံဖက်အဖွဲ့ကြီးဖြစ်နေတာသူတင်းတင်းထားတာဟုတ်တင်းတင်းထားတဲ့ခါကျတော့ဒီစုံစမ်းရေးကော်မရှင်ထဲမှာအဲ့လိုဟာမျိုးတွေထည့်လို့တော့ပြဖြစ်မလဲဆိုတော့အစိုးရကတော့အဓိကကတော့ဒါသစ်တော်ရဲ့ကော်မတီတစ်ခုရဲ့ခေါင်းဆောင်ပေါ့နော်အဲ့ဒီအစားကိုဟိုတာဝန်ပေးပြီးတော့မှဒီဖွဲ့စည်းလိုက်တာပဲတကယ်လက်တွေ့အဲဆိုရင်တော့တော်သူရဲ့လက်တွေ့ဝင်ထဲမှာလည်းထည့်ပေးထားပြီးသားပဲလေသူကအကုန်လုံးအဲ့ဒီမှာတက်တယ်ရောရဲတယ်ရောအဲ့ဒီမှာချစ်ပြက်ခဲ့တဲ့အဲ့ဒီဒေသခံတွေရောဒီမဲ့စုံစမ်းကြီးတင်မယ်ဆိုတော့အဲဒါကဟိုဘာလဲတယ်မလိုက်တဲ့ဟာထွက်လာဖို့တော့များပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုငကိုရောရွှေဟိုကအစီအစဉ်ခံစားတစ်ခုရှိခဲ့တယ်လေဒီနောက်ဆုံးမှာအဲဒါနဲ့ပတ်သက်လို့လည်းအဲ့လိုပဲအလုံးဝေပါခဲ့ကြတာပဲ။ဒါပေမဲ့တကယ်တကယ်အစီအစဉ်ခံစားထွက်လာတဲ့ခါကျတော့တတော်ကိုကတမကြီးကြနဲ့ထွက်လာတဲ့အစီအစဉ်ခံစားဆိုတော့အလုံးမြင်ရတယ်လေ။
အခုဖွင့်လိုက်တဲ့စုံစမ်းစစ်ဆေးရေးကော်မတီဟာအစိုးရကဖွင့်ပေးလိုက်တဲ့ကော်မတီဖြစ်တာကြောင့်ဖြစ်စဉ်နဲ့ပတ်သက်ပြီးမှန်ကန်တဲ့ရလထွက်လာမှာမဟုတ်ဘူးလို့ရခိုင်ဥဆောင်ပါတီကပြောခွင့်ရဦးကျော်စောဦးကပြောပါတယ်
။အာဖြစ်စဉ်မှန်ကိုဟိုဖော်ထုတ်နိုင်မယ်လို့ကျွန်တော်တို့ကမယူဆဘူးဗျ။အဲမယူဆဘူးဆိုတာကစကလေးကသူကသူဒီဟာကအစိုးရကဖွင့်ထားတာ။အစိုးရကဖွင့်ထားတော့အစိုးရကမကြတဲ့ခင်ရဲ့တွေကပဲပြောထားလဲဆိုတော့တက်မတော်ဘက်ကတက်မတော်ကိုချီးကျူးပါတယ်လို့တက်မတော်နဲ့အတူတူရဲထားတာပြောထားတယ်။အဲ့တော့အဲ့ဒီတိုက်ပွဲနေမြန်မာ complicated ဖြစ်နေတဲ့ဥစ္စာကအဲရှုပ်ထွက်နေတဲ့ဥစ္စာကတက်မတော်ရှိမယ်ပြီးရင်သူနဲ့ပတ်ပြန်တိုက်ခိုက်နေတဲ့ AA ရှိမယ်ဆိုတော့အဲ့ဒီမှာတက်မတော်ကိုကာကွယ်ပြီးတော့ကျန်းအဲတပွဲဖွဲ့ကိုများသူတို့မို့တခြားလူပုဂ္ဂိုလ်တယောက်ရောအဖွဲ့တစ်ခုကိုများအဖြစ်ပေါ်ချမလားဆိုတော့အဲဘက်လိုက်နိုင်နေဆိုတဲ့ဥစ္စာကသိတာနေပြီးသားပြီးကြတာပေါ်လွင်နေတဲ့သဘောကိုတွေ့ရပါတယ်ကျွန်တော်တို့ကတော့တိတ်တော့ဒီဟာမှန်ကန်တဲ့ရလဲထွက်လာမယ်လို့မထင်ဘူ
းဓာခွေးခန့်နမူနာတွေတည်ဆောင်လာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဟာပြီးခဲ့တဲ့ April 20ရက်နေ့ကရခိုင်ပြည်နယ်မင်းသားမျိုးနွယ်ရာမောင်တရားနီမှာတနက်နေ့ပြစ်ခတ်ခံရတာကြောင့် WHO ဝန်ထမ်းတဦးတည်ဆောင်ပြီးတဦးတန်ရရှိခဲ့တာလည်းဖြစ်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပေးပို့ပါတယ်